ဂရိနိုင်ငံရဲ့ဗဟိုတရားရုံးတရားသူကြီးချုပ်ဗက်ဆီကီကီတန်နူဟာယာယီအစိုးရရဲ့အကြီးအကဲဖြစ်ကြာတာပဒေးနေမှာကျန်းသစ္စာကျင်းဆိုလိုက်ပြီးတဲ့နောက်သူမဟာဂရိနိုင်ငံရဲ့ပထမဦးဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။မစ္စတန်နူအနေနဲ့သူမဦးဆောင်ခဲ့တဲ့အစိုးရအဖွဲ့ဟာပြဿနာတွေကြုံရတဲ့ဂရိနိုင်ငံကိုအနည်းဆုံးစက်တင်ဘာလ20ရက်နေ့ရွေးကောက်ပွဲကျင်းပခြင်းအထိတာဝန်ယူပြီးတော့အုပ်ချုပ်သွားမှာဖြစ်ပါတယ်။ယာယီအိမ်ဆောင်အစိုးရရဲ့အဓိကတာဝန်ကတော့တရားမျှတပြီးတော့ချောချောမွေ့မွေ့ရွေးကောက်ပွဲကျင်းပပေးဖို့ဖြစ်တယ်လို့ဝန်ကြီးချုပ်တာဝန်လွှဲပြောင်းရယူတဲ့အခမ်းအနားမှာသူမကပြောခဲ့ပါတယ်။ဒါပေမဲ့အခြေအနေအရအစိုးရအနေနဲ့အရေးကြီးကန်တွယ်ရမယ်လူဝင်မှုကြီးကြပ်ရေးကိစ္စလိုပြဿနာမျိုးကိုတော့ကန်တွယ်ဖြေရှင်းရမှာဖြစ်တယ်လို့လည်းပြောပါတယ်။ဂရိနိုင်ငံဟာကာလကြာရှည်ဖြစ်ပေါ်နေတဲ့စီးပွားရေးပြဿနာကိုဖြေရှင်းနိုင်ဖို့ကြိုးပမ်းနေရတယ်မှာဂရိနိုင်ငံရဲ့ပင်လယ်ကမ်းခြေကိုအထူးသဖြင့်ဆီးရီးယား၊ Iraq ၊ Afghanistan နိုင်ငံတွေမှာအကြမ်းဖက်သမားတွေနဲ့ဖြစ်ပွားနေတဲ့စစ်ဘေးရန်ကနေထွက်ပြေးလာကြတဲ့ထောင်ပေါင်းများစွာရှိတဲ့ပြောင်းရွှေ့နေထိုင်သူတွေဝင်ရောက်လာတဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။တရားသူကြီးချုပ်လုတ်ခဲစဉ်အခါကမစ္စတာနူဟာဥရောပတမက္ကရဲ့နောက်ထပ်ဗန္ဒာရေးအကူအညီရရှိဖို့အတွက်အစိုးရခန်းစား권နဲ့အတုံးစီတီလျှော့ချရေးချိုးချံချွေတာရေးစတဲ့အစီအစဉ်တွေကိုစတင်ခဲ့သူဖြစ်ပါတယ်။